တန်းချီရဲ့မြန်မာနိုင်ငံသားတွေအတွက်ကိုဗစ်ကာကွယ်ဆေးရဖို့ငွေပေးချေတာပြီးအမြန်ဆုံးရဖို့စီစဉ်နေကြောင်းအစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တဲ့အကြောင်းတင်ပြပေးပါမယ်ကျွန်တော်ထောက်ခံပါမြန်မာနိုင်ငံကလူ့ရေးစံအာဏာအတွက်အိန္ဒိယနိုင်ငံကမှာယူထားတဲ့ကိုဗစ်ကာကွယ်ဆေးအမြန်ဆုံးရရှိနိုင်အောင်စီစဉ်နေပြီးမကြခင်ရရှိမယ်လို့ခန့်မှန်းထားကြောင်းတမရယုံညွန်ကြိုင်မှု ကကျွန်တော်ဟိုတင်ဖို့ပေါ့နော်ဆေးတွေတင်ဖို့လောက်အောင်လေအဲလောက်တဲ့ဟာကိုလည်းမြန်အောင်လို့ကျွန်တော်တို့ညှိနှိုင်းနေတယ်အဲတော့ဟိုဖေဖော်ဝါရီလေးရနိုင်မလားပေါ့နော်ရနိုင်မလားလို့ကျွန်တော်တို့ဟိုတက်ကက်ထားပြီးတော့လေတက်ကက်ထားတာပေါ့နော်ဒါပေမဲ့ဖေဖော်ဝါရီလရမယ်လို့ကျွန်တော်ပြောတာမဟုတ်ဘူးဒါကကျွန်တော်တို့နိုင်ငံထဲတွင်ပြောလို့မရဘူးအိန္ဒိယဘက်ကလည်းဟိုအများဆုံးကိုပေးဖို့တော့ဒါလည်းအများဆုံးတော့ညှိနေပါလေမျော်မှန်းတာကတော့ဖေဖော်ဝါရီရမလားပေါ့နော်အဲ့လိုတော့မျော်မှန်းထားပါလေ
လာမယ့်ဖေဖော်ဝါရီလမှာအမေရိကန်ဒေါ်လာ85တန်းကိုလွှဲပေးဖို့စီစဉ်ထားပြီးပထမတုတ်ဖြစ်ထိုးစေး10တန်းရောက်ရှိလာတဲ့အခါကျန်တဲ့တစ်ဝက်ကိုထပ်မံပေးချေဖို့သဘောတူထားတယ်လို့လည်းပြောပါတယ်။နောက်ထပ်လည်းကာကွယ်ဆေးတွေရနိုင်ဖို့အိန္ဒိယချင်းတရုတ်နိုင်ငံပါဝင်ကျန်နိုင်ငံတွေနဲ့ညှိနှိုင်းနေတယ်လို့ဦးစောထေးကပြောပါတယ်
။နောက်တခြား bilateral တွေတရုတ်နဲ့လည်းကျွန်တော်ညှိနေရရှိတယ်။နောက်ဖွံ့ဖြိုးတဲ့နိုင်ငံတွေရမယ်ဇလူရေးရှိုးရဲ့ဟိုကျွန်တော်တို့ကာကွယ်ဆေးပေါ့နော်ရရှိရေးလုပ်ငန်းစဉ်တွေမှာလည်းကျွန်တော်ပါတယ်။သို့တော့ဒါကတော့ကိုယ်နိုင်ငံရေးပေါ့နော်ကျွန်တော်အစောဆုံးရအောင်ပေါ့အများဆုံးရအောင်လုပ်နေတဲ့သဘောဖြစ်ပါတယ
်ကိုဗစ်ကာကွယ်ဆေးကိုတော့ပထမဦးစားပေးဖြစ်မြန်မာနိုင်ငံလုံးကကျန်းမာရေးဝန်ထမ်း3,000ကျော်ကိုထိုးနှံပေးမှာဖြစ်တယ်လို့လည်းမြန်မာနိုင်ငံကျန်းမာရေးနဲ့အာဇာဝင်ကြီးဌာနကပြောဆိုထားပါတယ်ကျန်းမာရေးနဲ့အာဇာဝင်ကြီးဌာနကဇန်နဝါရီ9ရက်နေ့ထိထုတ်ပြန်ထားတဲ့စီးနီးရမြန်မာနိုင်ငံမှာကိုဗစ်ကာရောဂါကြောင့်သေဆုံးသူ2,900ကျော်နဲ့ကူးစက်ခံသူ3,800ကျော်ရှိနေပါတယ်ခင်ဗျာကျွန်တော်ထောက်ကမ်းပါ VRT သတင်းပေးပို့ထားတာဖြစ်ပါတယ်